မြန်မာနိုင်ငံဖွဲ့စည်းပုံဆိုင်ရာအမျိုးသားညီလာခံမှာအဓိကအတိုက်ခံအုပ်စုတွေမပါဝင်ဘူးဆိုတဲ့အပြည်ပြည်ဝေဝါမှုတွေကြားကဒီညီလာခံကိုဒီကနေ့စတင်ကျင်းပတော့မှာဖြစ်ပါတယ်ဒီမိုကရေစီလိုလားထောက်ခံတဲ့အုပ်စုတွေပါဝင်တက်ရောက်မှုမရှိဘဲအမျိုးသားညီလာခံဟာတရားဝင်မှုရှိမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂကပြောကြားခဲ့ပါတယ်ဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တခြားနိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂကတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံရဲ့အကြီးအမားဆုံးတိုက်ခိုက်ပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့မြန်မာနိုင်ငံမှာလူဦးရေအများဆုံးလူနည်းစုတွေနဲ့တခုကိုကိုစားပြုတဲ့ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်တို့ကမိမိတို့ရဲ့ခေါင်းဆောင်တချို့ကိုထိမ့်သိမ်းထားမှုကိုကန့်ကွက်တဲ့အနေနဲ့ညီလာခံကိုတပိတ်မှောက်ထားပါတယ်လူခွင့်ရေးအုပ်စုတစ်ခုဖြစ်တဲ့ All ASEAN အဖွဲ့ကနိုင်ငံတကာအနေနဲ့ဒီညီလာခံကိုမထောက်ခံမှုဆော်ဩထားပါတယ် NLD ဒုတိယဥက္ကဋ္ဌဦးတင်ဦးအားထိမ့်သိမ်းထားမှုကိုနောက်တစ်နှစ်သက်တမ်းတိုးတာကို Amnesty International အပြည်ပြည်လူညင်းွယ်အဖွဲ့ကချုံချခဲ့ပါတယ်